ီးရီးယားစစ်တပ်ကဓာတ်လူလက်နက်တွေအသုံးပြုတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကဒီဓာတ်အစိတ်သိမ့်တဲ့သူတွေရဲ့သွေးနမူနာတွေကိုကုလသမဂ္ဂစစ်ဆေးရေးမှူးတွေကရယူခဲ့ပါတယ်အရသာရာနဲ့ချီသိစေခဲ့တဲ့ဒီတချို့အိမ်တွေမှာဆိုရင်မိသားစုတစုလုံးအသက်ခံခဲ့ရတဲ့အထိစိုးစိုးဝါးဝါးဖြစ်ခဲ့တဲ့အစိုးရတပ်တွေကအစိတ်တငွေတုံတိုက်ခိုက်မှုလို့ဒီစီးရီးယားအတိုက်ခံလက်နက်ကိုင်ဖွဲ့တွေကဆွဆွဲပြောဆိုထားတဲ့ဒမက်စကပ်မြို့စင်ချေပုံအရက်တစ်ခုကိုကုလသမဂ္ဂစစ်ဆေးရေးအဖွဲ့တွေတနင်္လာနေ့တုန်းကတွားရောက်ခဲ့တာဖြစ်ပါတယ်အခုလိုဒီစစ်ဆေးရေးအဖွဲ့ရဲ့တွားရောက်စစ်ဆေးမှုအတွင်းတနေရာမှာတော့လက်ဖြောင့်တနတ်သမားတွေကသူတို့ရဲ့ကားကိုချောင်းမြောင်းပစ်ခတ်တာနဲ့ဂျုံခဲ့ရပါတယ်သူတို့စီးလာတဲ့ကားထိခိုက်ပျက်စီးခဲ့တာကြောင့်စစ်ဆေးရေးမှုတွေခရီးနောက်ပြန်လှည့်သွားခဲ့ရတာပါတိုက်ခတ်ခံရမှုအတွင်းဘယ်သူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးဒီတိုက်ခတ်မှုနဲ့ပတ်သက်လို့အစိုးရနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေအကြားမှာအပြန်အလှန်အပြစ်ဖို့နေကြပါတယ်ကုလသမဂ္ဂပြောခွင့်ရဖာရမ်ဟတ်ကတော့စစ်ဆေးရေးမှုတွေအနေနဲ့အစိတ်တင့်သူတွေနောက်ဆရာဝန်တွေနဲ့တွေ့ခဲ့ရတဲ့အပေါ်မှာခြေနှက်မှုရှိပြီးတော့အစိတ်တန်းငွေနဲ့တိုက်ခိုက်ခံရတဲ့နောက်ထပ်နေရာတစ်ခုကိုတော့ဒီကနေ့အင်္ဂါနေ့မှာတွားရောက်မယ်လို့ဆိုပါရယ်ဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့အနေနဲ့အစိတ်တင့်မှုတွေရှိခဲ့တဲ့ဆိုတဲ့နေရာတွေကိုချက်ချင်းသွားလို့မရအောင်စီးပြားဆူရက9ရက်လောက်အချိန်ဆွဲခဲ့တာကြောင့်မလို့အစိတ်တန်းငွေတိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့တပ်သေးအထောက်အထားတွေဖျောက်ဖျက်တာခံရနိုင်တယ်လို့အမေရိကန်ထိပ်တန်းအရာရှိတအူးကပြောပါရယ်ရှင်